ဒီကနေ့တနင်္လာနေ့ကစပြီးယူကရိန်းနိုင်ငံအိုဒက်ဆာစိတ်ကန်းကနေနှံစားသီးနှံတွေကိုပြန်လည်တင်ပို့နေပါတယ်။ဆီယရာလီယွန်အလန်တင်ကုန်တင်သင်းမော်ရာဇိုနီဟာလက်ဘရွန်ကိုတင်ပို့မဲ့ပြောင်းတွေကိုတင်ဆောင်ပြီးစိတ်ကန်းကနေပထမဆုံးဖြစ်ထွက်ခွာသွားခဲ့တာပါ။နောက်ထပ်ကုန်သင်းမော်တွေဆက်ပြီးထွက်ခွာဖို့ရှိတယ်လို့လည်းတူရကီကာကွယ်ရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပါတယ်။ယူကရိန်းကိုရုရှားချုပ်ချော်ချိန်ကစပြီးပူဆိုးလာခဲ့တဲ့ကမ္ဘာစစ်တပ်ရဲ့ခါအကြက်တဲကြောင့်ယူကရိန်းကသီးနှံတွေတင်ပို့နိုင်ဖို့သဘောတူညီချက်ကိုတူရကီနဲ့ကုလသမဂ္ဂတို့ကကြားဝင်ညှိနှိုင်းခဲ့ကြပြီးဇူလိုင်လနောက်ပိုင်းနှုန်းကသဘောတူညီချက်ရရှိခဲ့တာပါ။ဖေဖော်ဝါရီလနောက်ပိုင်းစစ်ပွဲစကားတွေကရုရှားထိန်းချုပ်ထားတဲ့ပင်လယ်နက်ထဲကရေပြင်မှာကုန်တင်သင်းမောတွေဘေးကင်းကင်းဖြတ်တန်းသွားလာခွင့်ရဖို့တောင်းဆိုခဲ့တာဖြစ်ပါတယ်။အိုဒက်ဆာစိတ်ကန်းကနေအခုလိုပို့ကုန်တွေပြန်ပြီးတင်ပို့နိုင်တာကိုယူကရိန်းနိုင်ငံခြားရေးဝန်ကြီးဒီမီထရိုကူလီဘာကချိုးဆိုလိုက်ပါတယ်။လူသားချင်းစာနာထောက်ထားမှုအရယူကရိန်းကသီးနှံတွေကမ္ဘာဈေးကွက်ကိုပြန်လည်တင်ပို့ခွင့်ရရှိဖို့မရှိမဖြစ်လိုအပ်သလိုနောက်ထပ်လည်းကုန်တင်သင်းမောတွေယူကရိန်းကနေဆက်တိုက်ထွက်ခွာခွင့်ရဖို့ကုလသမဂ္ဂထွေထွေတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကမျှော်လင့်ထားကြောင်းပြောခွင့်ရစတီဖန်နီဒူဂျာရစ်ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ကုလသမဂ္ဂကမ္ဘာစာနာရေးခါအစီအစဉ် WFP ကယူကရိန်းကနေဂျုံမက်ထရစ်တန်3000ဝယ်ယူဖို့စီစဉ်ထားတာကိုလည်းပြောခွင့်ရပုဂ္ဂိုလ်စတီဖန်နီဒူဂျာရစ်ကပြောကြပါတယ်။ဒီချိန်မှာပဲယူကရိန်းအရှေ့ပိုင်းတွန်ဘဒေသကရုရှားတပ်တချို့ကိုယူကရိန်းတောင်ပိုင်းကိုရွှေ့ဖို့အနေထားမှာရှိနေတယ်လို့ဂျီတိန်ကာကွယ်ရေးဝန်ကြီးဌာနကပြောလိုက်ပါတယ်။